လူအခွင့်ရေးကောင်စီညီလာခံမှာဒီသတင်းဘက်ကိုမဲခွဲဆုံးဖြတ်မဲ့မြန်မာအရေးဆုံးဖြတ်ချက်ကိုအဖွဲ့ဝင်နိုင်ငံအများစုကထောက်ခံဖို့မျှော်လင့်ထားကြောင်းဥရောပသမဂ္ဂကပြောပါတယ်။ရကိုင်ပြည်မြောက်ပိုင်းမှာလူအခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆူဆဲချက်တွေအတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ဆေးလွှတ်ဖို့အချက်ပါဝင်မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုညီလာခံမှာနှစ်ပတ်ကြာအကြိမ်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မန်ရင်ချင်းနိုင်ငံအပြည့်စုံကိုပြောပြမှာဖြစ်ပါတယ်။
ဆူဇလန်နိုင်ငံဂျနီဗာမြို့မှာ34ချိန်မြောက်ကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာဥရောပသမဂ္ဂဥဆောင်ရေးဆွဲတဲ့မြန်မာအရေးဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်နိုင်ငံပေါင်း48နိုင်ငံကမတ်လ23ရက်နေ့မှာမဲခွဲဆုံးဖြတ်ဖို့မျှော်လင့်ထားပါတယ်။အဖွဲ့ဝင်အများစုကဆုံးဖြတ်ချက်မူကြမ်းကိုထောက်ခံကြမယ်လို့သူတို့မျှော်လင့်ထားကြောင်းလဲဥရောပသမဂ္ဂပြည်ပဆက်ဆံရေးဌာနကပြောခွင့်ရအမျိုးသမီးမာယာကိုချီယန်းချစ်က VOA ကိုအခုလိုပြောပါတယ်။
We hope the discussions in the coming days will allow for the resolution to be adopted. So
basically, လာမယ့်ရက်တွေအတွင်းညီလာခံမှာဆွေးနွေးမှုတွေကနေမြမအရေးဆုံးဖြတ်ချက်ကိုချမှတ်နိုင်ဖို့ထောက်ခံကြလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်။အခုရက်ပိုင်းတွေအတွင်းအပြန်အလှန်ဆွေးနွေးပြီးတဲ့နောက်မတ်လ23ရက်ဒါမှမဟုတ်24ရက်နေ့ဒီသတင်းပတ်အကုန်မှာဆုံးဖြတ်ချက်ကိုတည်ပြုမှာဖြစ်ပါတယ်။
မက်လဒုတိယဘက်တွင်ထွက်ပေါ်လာတဲ့မြမအရေးဆုံးဖြတ်ချက်ဆိုတဲ့မူကြမ်းမှာတော့နိုင်ငံတကာစုံစမ်းပေးဖို့တောင်းဆိုထားတဲ့အချက်ပါဝင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကလူခွေရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆဲချက်တွေအတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဥရောပသမ္မတကပြီးခဲ့တဲ့ကြာသပတေးနေ့ကလူခွေရေးကောင်စီမှတင်သွင်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မာယာကိုချီယန်းချစ်ကအခုလိုပြောပါတယ်။
There is in this resolution that has been under negotiation for the
last လူခွေကောင်စီညီလာခံမှာဒီဆုံးဖြတ်ချက်မူကြမ်းနဲ့မှာပါတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကတည်းကဆွေးနွေးခဲ့ကြပြီးပါပြီ။အဲ့ဒါကတော့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဆေးလွတ်ဖို့အဆိုပြုထားတဲ့အချက်ဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ COI ခေါ်နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ကကြိုက်တွယ်ဖြေရှင်းပေးဖို့တောင်းဆိုထားပေမဲ့အခုထွက်လာမယ့်မြမအရေးဆုံးဖြတ်ချက်အသစ်မှာအများစုသဘောထားဘလို့ရှိမလဲဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီကတနင်္လာနေ့က CNN နဲ့မေးမြန်းခန်းမှာအခုလိုပြောသွားပါတယ်
။ Well, I have called for a COI, but the international community really did not have the appetite.
မှာကတော့နိုင်ငံတကာစုံစမ်းစစ်ဆေးကော်မရှင်ကနေစုံစမ်းစစ်ဆေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံတကာအတိုင်းအဝန်းဘက်ကဒါကိုဆန္ဒမရှိပါဘူး။ဒါကြောင့်အခုမြန်မာအရေးဆုံးဖြတ်ချက်မှာအခေါ်ဝေါ်ပြောင်းလဲပြီးဖော်ပြထားတယ်ဆိုတော့အများဆန္ဒနဲ့ထွက်လာမယ့်ဆုံးဖြတ်ချက်အသစ်မှာဘာတွေဖြစ်လာမလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ။
ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်ခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုရန်ဟီလီက CNN ကိုအခုလိုပြောပါတယ
် Well I think that she should and could speak up a little bit more at least to
campaign တခုတည်းမှာမဟုတ်ပါဘူးကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖြစ်ရှင်းတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ဘက်ကအနည်းဆုံးတော့ထုတ်ဖော်ပြောဆိုသင့်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာကိုချုပ်ကန့်ထားစေပဲလို့ကျွန်မပြောနိုင်ပါတယ်။လွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေပြီးပြည်ထရေးနေဆက်လုံခြုံရေးနဲ့ကာကွယ်ရေးကိုလည်းစစ်တပ်ကပဲထိန်းချုပ်ထားတာဖြစ်ပါတယ်။
ရဟီလီကိုရိုင်းမတ်လ23ရက်နေ့ကလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဖော်ပြထားတဲ့အစီရင်ခံစာကိုတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီတုန်းကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးပေးဖို့ရဟီလီအပါအဝင်နိုင်ငံအတော်များများကတိုက်တွန်းခဲ့တာတွေရှိပေမဲ့တရုတ်ကိုယ်စားလှယ်ကတော့ဒါဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ကန့်ကွက်ပြောဆိုခဲ့ပါတယ်။တချိန်တည်းမှာပဲမက်လာ18ရက်နေ့ကလုံခြုံရေးကောင်စီမှဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဗြိတိန်နိုင်ငံကတင်သွင်းတဲ့ရခိုင်ပြည်နယ်အရေးကိစ္စပါဝင်တဲ့မြမအရေးကြီးညာချက်ကိုရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်ခဲ့ပါတယ်။ဒါကြောင့်အဖွဲ့ဝင်48နိုင်ငံထဲမှာတရုတ်ပါဝင်နေတဲ့လူအခွင့်အရေးကောင်စီမှမြမအရေးဆုံးဖြတ်ချက်ကိုအတည်ပြုမယ်ဆိုရင်တရုတ်ကကန့်ကွက်မဲ့အလားအလာရှိနေတာကိုလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်ရှင်။